ပြည်ပနဲ့မြဝတီခရိုင်လေးကေကိုစစ်ဘေးရှောင်နေနေထိုင်ရနေရာတွေမှာလူအစုဝေးနဲ့ဖြာနာမှုတွေရှိနေပြီးအိုမီကရွန်ကိုဗစ်ကရောဂါကူးစက်တာတွေကိုလည်းကျန်းမာရေးဝန်ထမ်းတွေကစစ်ဆေးတွေ့ရှိခဲ့တာပါဖေဖော်ဝါရီလ19ရက်နေ့ကနေဖေဖော်ဝါရီလ21ရက်နေ့ထိလေးကေကိုတကြီးစစ်ဆောင်စခန်းမှာကိုဗစ်လက္ခဏာရှိသူတွေကိုကျန်းမာရေးဝန်ထမ်းတွေကနှာခေါင်းတော့ဖက်ဆစ်ဆစ်ချက်လုဆောင်ရရ COVID ကရောဂါကူးစက်မှုတွေလည်းရှိကြောင်း KHRG ကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါဗျ
။ဒီ situation တွေပြင်းနေတဲ့အချိန်ကာလမှာအဆောက်ရက်ဆက်တိုက်နီးပါးလာမှုတွေရတုံးနေရတုံးနေအပေါ်မှာသူတို့ကမိုးကမလို့မလောက်နဲ့နေရတဲ့အပေါ်မှာရာသီဥတုတန်နဲ့ခံနေရတာပေါ့နော်အဲ့ဒီမှာဖြာနာမှုတွေအများကြီးရှိတယ်ပေါ့ဒီလိုရှိရင်လည်းဒီ Omicron ကူးစက်ခံရတဲ့IDP တွေလည်းရှိတယ်ပြီးခဲ့တဲ့အပတုံးကလည်းတရက်တည်းကိုလူနာကဒီ90 80ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာလည်းအသက်ကြီးရွယ်ဦးလည်းပါတယ်လို့ကုဆောင်မှုကြီးနေလည်းပါတယ်ပေါ့နော်လေဟောပေါ့လားအထူးသဖြင့်တော့ shelter ပေါ့ shelter ကလည်းလောလောဆယ်ဆယ်တော့process ဒီဆောင်နေတဲ့ process ထဲမှာပဲရှိနေသေးတာပေါ့နော်အဲ့ဒါကြောင့်မလို့ဒီခုလိုမျိုးယောဂကုသမှုဖြစ်ပေါ်နေတဲ့ပုံမှာတော့အဲ့လိုမျိုး isolation တွေပါလို့ပို့အတွက်တော့အခက်အခဲတွေတော့ရှိနေသေးတယ်ခင်ဗျာဟုတ
်ကိုဗစ်ကပ်ပိုးတွေ့ရှိသူတွေကိုတီးခြားခွဲထုတ်နိုင်ဖို့အတွက်နေရာထိုင်ခင်းစီစဉ်ဆောင်ရွက်နေရကြောင်းကျန်းမာရေးဝန်ထမ်းတွေမလုံလောက်မှုဆေးဝါးမလုံလောက်မှုတွေကလည်းအခက်အခဲရှိနေတယ်လို့လည်းဆိုပါတယ
်အခက်အခဲကတော့ isolation ပေါ့နော် quarantine လုပ်ဖို့အတွက်ဒီအခက်အခဲတွေတော့ရှိတော့ပေါ့ခုနကကျွန်တော်ပြောသလိုလည်းရှိမှာကြတော့သူတို့ကဆေးဝါးအဆောက်အပံ့တွေကရည်ကြီးလိုအားနေတာပေါ့နော်ဒီလိုရှိရင်အခုကကျတော့တာလပမိုးကာလို့ဆိုတော့တာလပမိုးကာမှာဆိုလို့ရှိရင်လောလောလောလောနဲ့ပုံမှန်ကားမှုနဲ့နေရာဆိုင်ကင်းရှိဖို့လည်းလိုအားတယ်ပေါ့ဒီလိုရှိရင်တက်မရေးမှုန်းလည်းအလုံးလောက်မရှိဘူးပေါ့တစ်ဖက်ကလည်းဒီ cross border aid ကလည်းအခက်အခဲတွေအများကြီးရှိတယ်အချိန်နဲ့အပြင်ကြီးတွားရောက်ပြီးတော့မှဒီလိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပါဝင်စေတဲ့ထောက်ပံ့မှုကလည်းမလောက်ပြီးနိုင်ဘူးပေါ့နော်ဒီအပေါ်မှာတော့အခက်အခဲကြီးအများကြီးရှိတယ်ဒီလိုအပ်ချက်တွေလည်းအများကြီးရှိတယ်ဒီလိုမျိုးပဲကျွန်တော်တို့တက်မှာ၅ဘက်ချင်းမှလည်းပဲ IGP တွေမှာဖြန့်နှံမှုတွေရှိတယ်စေဝါလိုအပ်ချက်တွေရေးကြည့်လို့အနေနဲ့ရှိတယ်ပေါ့နော
်လိဂေကောဒေတာတိုက်ပွဲတွေကြောင့်နေရာမပြောင်းနိုင်သေးတဲ့စစ်ဘေးရှောင်နေရတဲ့ကျေးရွာတွေကလူလူတွေဟာအစုလိုက်အပြုံလိုက်နေထိုင်နေကြတာဟာစခန်းဆယ်ခုလောက်ရှိပြီးလူဦးရေကတော့6000ဝန်းကျင်လောက်ရှိနေပါတယ်အဲ့ဒီနေရာတွေမှာကိုဗစ်ကူးစက်မှုတွေဖြစ်နေတာပါလက်တလုံးမှာတော့ COVID ကပ်ရောဂါပိုးတွေ့စစ်ဘေးရှောင်တွေကိုတီးခြားခွဲထုတ်နိုင်ဖို့အတွက်ကျန်းမာရေးဝန်ထမ်းတွေကနေရာထိုင်ခင်းတွေကိုပြင်ဆင်ဆောင်ရွက်နေစေဖြစ်ပါရဲ့ရှင်။